ဒီနေ့ဟာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲကိုနေပြီးတော့ပါဝင်မြန်မာနိုင်ငံအနှံ့မြို့အသီးသီးမှာသူ့ကိုထောက်ခံယုံကြည်တဲ့သူတွေကစုဝေးပြီးတော့ကျင်းပခဲ့ကြပါတယ်။နေပြီးတော့မှပြုလုပ်တဲ့မွေးနေ့အခမ်းအနားကိုတော့လွှတ်တော်ကိုယ်စားလှယ်တွေကဦးဆောင်ကျင်းပတာဖြစ်ပြီးတော့အဲ့ဒီပွဲကိုမွေးနေ့ရှင်ဒေါက်ဆန်းစုကြည်ရောသမရဦးဝင်းမြင့်မှာတက်ရောက်ခဲ့ပါတယ်။ပြည်စုံကိုတော့ကိုကောင်းဆိုင်ဟင်ကပြောပြပေးပါလိမ့်မယ်။
ဒေါက်အောင်ဆန်းစုကြည်ရဲ့အသက်83နှစ်ပြည့်မွေးနေ့အထိမ်းအမှန်အဖြစ်မြန်မာနိုင်ငံတော်ဝန်လောက်ကတိုင်းနိုင်ပြည်နဲ့အသီးသီးမှာကျင်းပကြပါတယ်။နေပြည်တော်လွှတ်တော်ဝင်အတွင်းမှာကျင်းပတဲ့မွေးနေ့ဆုတောင်းပွဲကိုတော့ဒေါက်အောင်ဆန်းစုကြည်အကိုတိုင်တက်ရောက်ခဲ့ပြီးလွှတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံတော်အပေါ်တည်ဆောက်ရှိဖို့ဆုံးမစကားပြောခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါမီစုကောက်ဖီယိုကိုပြောပါတယ်။
အဲ့ကျမတို့လွှတ်တော်ကိုယ်စားလှယ်တွေအားလုံးပေါ့နော်။နောက်တော်တော်ဝင်တန်းတွေအားလုံးပေါ့ရှင်။အဲ့ဒါနဲ့7နှစ်လောက်မှအဒီဂိမ်းမုံပွဲပြီးတော့မှ Happy Birthday ပေါ့လေ။ဒါကျမတို့တွေဂျာတွေအကုန်လုံးပေါ့လေ။ဂျာလေးကိုကျမတို့ဟဲ့မွေးနေ့လေးကျင်းပပါရဲ့ရှင်။ပြီးတော့အန်တီတို့နေ့လယ်သားသုံးဆောင်ပြီးတော့အဲအန်တီကပုံဟိုကျမတို့ဟိုအားလုံးအန်တီကိုကြောတော့အန်တီကပေါ့ဒီမွေးနေ့စုဆောင်စကားလေးလည်းပြောတယ်။ကျမတို့သုံးမစကားလေးလည်းပြောတယ်ရှင်။အစမစကားမှာတော့ဟိုပေါ့လေအတိကတော့ကျမတို့ချစ်ချစ်စီစီနေကြဖို့ပေါ့လေတစ်ခါနိုင်ငံတော်သစ္စာရှိဖို့ပေါ့ဒုတိယကိုလို့တဲ့ကိုမျိုးနယ်ကိုသစ္စာရှိရှိလုပ်ဖို့ပေါ့နောက်တစ်ခါတော့အဲပေါ့ပါတီကိုသစ္စာရှိဖို့ပေါ့ကျမတို့ဒါပြောပါရစေ
။ရေကုန်တိုင်းဒေသကြီးအတွင်းကမြို့နယ်အသီးသီးမှာလဲဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမှန်အဖြစ်မွေးနေ့စုတောင်းပွဲတွေပြုလုပ်ခဲ့ကြပြီးအနေဒီရုံးချုပ်မှာလဲဒီကနေ့မနေ့ပိုင်းကပါတီနယ်ကဥတည်ကိုယ်တိုင်လာရောက်ပြီးကျမပြီးခဲ့တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ်
။အော်ကျမတို့ဟိုဥစားဒေါ်ဆန်းစုကြည်ရဲ့မွေးနေ့ပွဲအတွက်ကျမတို့မနက်ကဒီမနက်ကတော့မနက်6နာရီခွဲကနေစပြီးတော့တန်ခါပါ250 300မီးပါလောက်ကိုနေဟိုတီလာရှင်ပါ100လောက်ကိုကျမတို့ဟိုစွန့်ဆန်စိန်လောင်းနေပေါ့နော်စွန့်ဟင်းတို့ဒီလူဝဲပစ္စည်းတွေအားလုံးမနက်ကိုတန်းစွန့်လောင်းကြတယ်ဒီလိုရှိရင်၈နာရီလောက်ကစပြီးတော့လာတဲ့အပရိသတ်တွေအားလုံးကိုပေါ့ဒီဟိုကြာဆန်ချက်ဟိုကြာဆန်ကြော်ချွေးတာတို့ဒီဟိုအလူတာနာလုပ်တဲ့ဟာတွေကိုတော့လာတဲ့အပရိသတ်တွေကိုအဲ့ခံနေပေါ့အဲ့ဒီလိုပဲရုံးချုပ်မှာချွေးပါတယ်နောက်တစ်ခါကျတော့သူတို့ဟိုမွေးနေ့ကိတ်ခွဲပြီးတော့အန်တီအတွက်စူတောင်းပေးကြတယ်23နှစ်မြောက်အန်တီအတွက်ကိုကျမတို့အားလုံးဝိုင်းပြီးတော့စူတောင်းပေးကြတယ်ဒါကတော့ရုံးချုပ်မှာဒီမနက်ကလုပ်တာပါစနေကြော်လောက်မှာတော့ပြီးသွားတဲ့အချိန်မှာတော့မြို့နယ်လိုက်တွေအားလုံးကိုပဲကျမတို့စိတ်ကြီးခဏောင်တို့မြို့နယ်အပါဝင်ကျန်တဲ့မြို့နယ်တွေအားလုံးကလည်းဘုံကြီးဆွံကတ်ပါတယ်ဘုံကြီးဆွံကတ်တယ်ပြီးလို့ရှိရင်ဒီလာတဲ့ဒီကိုယ့်ရဲ့ပါတီဝင်အဖွဲ့ဝင်တွေဟိုအားလုံးကိုပဲဒီကြာဆန်ချက်ကျွေးတာတို့ကြာဆန်ကျော်ကျွေးတာတို့ MB ရဲ့ဟိုအသက်ရှည်ရာရှည်ကြောင်းစုမွန်ကောင်းတောင်းပြီးတော့အလှူဒါနလုပ်ကြတယ်ဒါတွေမြို့နယ်လိုက်တွေလုပ်ကြပါတယ်
မြန်မာနိုင်ငံတဝန်းမှာတော့ဒီကနေ့ကြောက်တဲ့ဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမှန်အဖြစ်ပကြီးတပ်ပုံကပြားရုပ်ပွဲစရရအပါအဝင်လှူဒန်းကုသပြုပွဲတွေကိုလည်းကျင်းပကြပါတယ်မကွေးတိုင်းဝန်ကြီးချုပ်တော်အောင်မိုးညိုကတော့ဒီကနေ့ဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမှန်အဖြစ်တောင်တွင်းကြီးမြို့ကပရာဟိတကျေစင်ကောင်းကင်နေ့ရင်ခွင်ကျောင်းပနေရိုက်ပွဲအခမ်းအနားကိုကျင်းပခဲ့တယ်လို့ပြောပါတယ
်တောင်တွင်းကြီးကိုသွားတယ်တောင်တွင်းကြီးပါဒီကျေစင်ကောင်းကင်ဆိုတဲ့မူယိုကျောင်းစောက်ဖို့အဲ့ဒီနေရာမှာသွားပြီးပနေချတယ်အဲ့ဒီမူလကျောင်းကလည်းပဲဘသူကစီမံခန့်ခွဲအုပ်ချုပ်မှာလို့ဆိုတော့ကျွန်တော်ဟိုဂျွန်ရတော်မှာအမတောင်ဆန်းစုကြည်နဲ့သူဖန်ဆန်းခဲ့ရတဲ့ဆီယာမာကြီးတောင်ဝင်းကြီးသူပဲတောင်ဝင်းကြီးပါပဲဆီယာမာလုခွဲတယ်ဆီယာမာကြီးဒေါက်ကင်ကင်ဝင်းကဥဆောင်ပြီးတော့လုံပါဗျမူလကျောင်းကိုလှူမဲ့လူအရောရွှေတောင်းဆောက်လို့ရေးအဖွဲ့လို့သိရပါတယ
်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်လည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတည်ထောင်သူလည်းဖြစ်တဲ့တောင်အောင်ဆန်းစုကြည်ရဲ့83နှစ်ပြည့်မွေးနေ့အထိမ်းအမှန်အဖြစ်နေပြည်တော်မှာကျင်းပပြုတဲ့ခမ်းနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်သမ္မတဟောင်းဦးထင်းကျော်နဲ့အစိုးရအဖွဲ့ဝင်အချို့တက်ရောက်ခဲ့ပါတယ်ခင်ဗျာ